Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်ဒီဇင်ဘာလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မအီတန်စင်နဲ့ကျွန်မနန်းလောင်တို့တင်ပြသွားမှာပါအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနမှထရီနာအချင်းကွာဒီမာလာနိုင်ငံကကလေးနှစ်ဦးသေဆုံးရတာဒီမိုကရက်တစ်ကြောင်းဆိုပြီးသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ပြောဆိုလိုက်ပါတယ်ရှီမင်နိုင်ငံရဲ့အကြီးကသွေးကြောဖြစ်တဲ့ဟိုဒိုက်တာစိတ်ကံမျိုးကနေဟူသီတပုံတွေစတင်ဆုတ်ခွာနေပါပြီတရုတ်နိုင်ငံဟွာဝေးကုမ္ပဏီနဲ့မြန်မာနိုင်ငံကတက္ကသိုလ်ကတိကများကော်မတီတို့ကြားသတင်းနဲ့ဆက်သွယ်ရေးနည်းပညာ ICT တိုးတက်ရေးနားလည်မှုစချွန်လော MOU ကိုမနေ့ကရေးထိုးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာရန်ကုန်မြို့ကစာပေတက်ကြီးပူဇော်ပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ကစစ်ထောက်လိုင်းရေးအကြီးအကဲဟောင်းဦးခင်ညွန့်ကိုတရင်တနီဆက်ဆန္ဒကြောရာစတဲ့အငင်းပွားဝေရာဆက်ဆန္ဒရေးတွေပေါ်မှာဒီပါတီပေါ်မှာထိခိုက်မှုဖြစ်စေတယ်လို့လွှတ်တော်ကိုယ်စားလှယ်တူကပြောပါတယ
်ဒီခုကိုတက်တဲ့နေဆိုရင်ကျွန်မတို့ကလာဒီပေးရဘသူလုပ်တဲ့ပေးလေအဓိကပတူတွေရောလာမှာလေပတူတွေ
သတင်းလေးပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်ဥအောင်ခင်ရမြန်မာပြည်သုံးသက်ချက်နဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုလည်းပြန်လည်ထုတ်လွှင့်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ဤတန်းစင်တို့ပြောပြပြပါအောင်ဗျာ
အမေရိကန်မက္ကဆီကိုနဲ့ဆက်မှာတိုင်းတည်ဆောက်ရေးအတွက်တူတောင်းထားတဲ့အသုံးစရိတ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာဒီမိုကရက်တစ်ကိုပြစ်တင်ပြောဆိုလိုက်ပြန်ပါတယ်။တိုင်းတည်ဆောက်ရေးအတွက်ဒီမိုကရက်တို့ဘက်ကသဘောမတူတဲ့အချက်ကြောင့်နေဆက်လွေးမှုကြီးကြပ်ရေးစခန်းမှာထိနေထားတဲ့ကွာတီမာလာနိုင်ငံကကလီနအူတည်ဆောက်ရတဲ့ကိစ္စမျိုးဖြစ်ပေါ်လာတာလို့ပြောပါတယ်။တိုင်းတည်ဆောက်ရေးအတွက်သဘောမတူညီနာကြောင့်အမေရိကန်အစိုးရရန်ညာတချို့ရက်ဆိုင်ထားရာရှိရထဲကိုရောက်လာချိန်မှာပဲသမ္မတထရမ့်ကအခုလိုပြောဆိုလိုက်တာပါ။နေဆက်မှာဘက်ကလေးပဲဖြစ်ဖြစ်တည်ဆုံရင်ဒါဟာဒီမိုကရက်တစ်ရဲ့အပြစ်သားဖြစ်ပြီးအမေရိကန်နိုင်ငံနဲ့တရားမဝင်ဝင်လို့ရပါတယ်ဆိုပြီးတော့လူရခီးရှည်ကြီးနေလောင်လို့တဲ့ဒီမိုကရက်တစ်ရဲ့အသုံးမချတဲ့လွင့်မှုကြီးကြပ်ရေးမူဝါဒတွေကြောင့်ဖြစ်တဲ့ဆိုပြီး Twitter ဆက်မျက်နှာမှာရေးသားခဲ့တာပါ။တခါအစိုးရရန်ညာတွေရက်ထားရတဲ့ကိစ္စကိုလည်းဒီမိုကရက်လွတ်တော်အမတ်တွေဘက်ကစပီးလှုပ်ဆောင်တင်တယ်လို့စနေနေ့မှာပဲသမ္မတထရမ့်က Twitter မှာရေးပါတယ်။နေဆက်တတိုင်းအတွက်ငွေကိုလွှတ်တော်ကချမပေးဘူးဆိုရင်သူအနေနဲ့အမေရိကန်မက္ကဆီကိုနေဆက်တစ်လျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala နဲ့ El Salvador နိုင်ငံတွေကိုပေးထားတဲ့အကူအညီတွေကိုဖျက်တောက်ပြင်မယ်လို့သမ္မတထရမ့်ကတောက်ကြားနေကလည်းချိန်ချောက်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့ဖုန်းအကြားကြီးကောင်းကောင်းပြောဆိုခဲ့ပြီးတော့အမေရိကန်နဲ့တရုတ်ကုန်သွယ်ဆက်ဆံရေးမှာတိုးတက်မှုတွေရှိတဲ့အကြောင်းစနေနေ့မှာထရမ့်ကတွစ်တာလူမှုကွန်ရက်ကနေတစ်ဆင့်ရေးသားခဲ့ပါတယ်။2018တနှစ်လုံးနီးပါအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်စစ်ထိုးနေခဲ့ပြီးတော့တစ်ဖက်နဲ့တစ်ဖက်ကုန်သွယ်ခွန်တွေဘီလီယံနဲ့ချီပြီးပိတ်ဆို့တန်ခတ်ခဲ့ကြတာပါဒီဇင်ဘာလတရနေ့တုန်းကတရုတ်နဲ့အမေရိကန်သမ္မတတို့နှစ်ယောက်တွေ့ဆုံခဲ့ပြီးတော့ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုနှစ်ဖက်စလုံးကတဝက်စီလျှော့ဖို့သဘောတူခဲ့တယ်လို့သဘောတူညီမှုအသစ်တွေကိုလည်းညှိနှိုင်းခဲ့ကြပါတယ်နှစ်နိုင်ငံကုန်သွယ်ဆိုင်ရာကိုယ်စားလှယ်တွေဇန်နဝါရီလထဲမှာတွေ့ဖို့ရှိပြီးတော့တွေ့မဲ့ရဲ့အတိအကျကိုတော့မထုတ်ပြန်သေးပါဘူးအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးကိုပူးပေါင်းဆောင်ရွက်မှုပတ်သက်စီစဉ်မှုနဲ့တည်ငြိမ်မှုတော်ပေါ်မှာအခြေတည်ပြီးတော့တိဆောက်ခြင်းနဲ့လို့ထရမ့်ကတရုတ်သမ္မတနဲ့ဖုန်းပြောစင်မှာပြောခဲ့တဲ့အကြောင်းတရုတ်သတင်းမီဒီယာတွေကတရုတ်အစိုးရသတင်းမီဒီယာတွေကပြောဆိုထားပါတယ်
။ယီမင်နိုင်ငံဟိုဒိတာစိတ်ကံမြို့ကနေဟူသီတပုံအုပ်စုတွေစတင်ဆုတ်ခွာနေပြီလို့ကုလသမဂ္ဂအရာရှိသူဦးကစနေနေ့မှာပြောပါတယ်။ကုလသမဂ္ဂကနေကမကရာလုပ်ပြီးတော့ဆွီဒင်နိုင်ငံမှာဒီလအစောပိုင်းကအပြစ်ခတ်ရဆက်ရဲသဘောတူညီထားချက်တွေထဲမှာယီမင်နိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဟိုဒိတာမြို့ကိုလှည့်လွတ်ဖို့လဲပါပါတယ်။အခုလိုတပုံတပ်တွေဆုတ်ခွာနေတာဟာ၄နှစ်ကြာယီမင်ပြည်တွင်းစစ်ကိုအဆုံးသတ်စေမဲ့သဘောတူညီမှုတွေထက်ကအချက်တခုလည်းဖြစ်ပါတယ်။ပြည်တွင်းစစ်ပွဲကာလအတွင်းအီရန်တို့ကြောထောက်နှောက်ခံပေးထားတဲ့ဟူသီတပုံတွေနဲ့ဆော်ရီအာရေဗျဦးဆောင်တဲ့ညွန်ပေါင်းတပ်တွေကြောထောက်နှောက်ခံပေးထားတဲ့ယီမင်အစိုးရတပ်တွေထိတ်သက်ရင်ဆိုင်တိုက်ခိုက်နေတာပါဟူဒိတာမြို့မှာတပတ်ကြာအပြစ်ခတ်ရက်ဆဲပြီးတဲ့နောက်တပုံတပ်တွေစတင်ဆုတ်ခွာတာပါဟူဒိတာမြို့ဟာရှီမင်နိုင်ငံအတွက်ဆေးဝါးအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးဟူဒီတပုံတွေကဒီမြို့ကိုလွန်ခဲ့တဲ့နှစ်ကတည်းကထိန်းချုပ်ထားတာပါရှီမင်နိုင်ငံကလူပေါင်း14တန်းတို့ဟာစစ်ပေးကြောင်ငတ်မမှုဘေးနဲ့ရင်ဆိုင်ရလို့နေအခြေအနေရောက်နေပြီးတဟာကဘာဘောကအဆိုဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ပီဂျီတူကဖြစ်တယ်လို့ကုလသမဂ္ဂပြောဆိုပါတယ်တပုံတွေဘလောက်ဝေးဝေးဆုံမလဲဆိုတာနဲ့စစ်ကမ်းကိုဘယ်သူထိန်းချုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
နေတဲ့အလဲရဲ့ဖြစ်ပေမဲ့လည်းပြည်တွင်းပြည်ထောင်ဝန်ကြီးဆာဂျက်ဂျာဗစ်ကပြည်တွင်းနိုင်ငံတစ်လုံးမှာကြုံနေရတဲ့လူဝင်မှုကြီးကြပ်ရေးပြည်ပခါကိုဖြေရှင်းနေတဲ့အကြောင်းပြည်တွင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးကယ်ရလင်းနော့ခ်စ်ကပြောဆိုနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရွှေ့ပြောင်းနေထိုင်လို့သူအယောက်50ကျော်အင်္ဂလိပ်ရေလက်ကြားကိုလှေနဲ့ဖျက်ဖို့ကြိုးစားခဲ့ပါတယ်။ ဒီချိန်ကိုဖြည့်ဆင်းဖို့ပြည်ထောင်ဝင်ကြီးဂျာဗစ်ကြိုးစားနေတဲ့အကြောင်းအင်္ဂလိပ်လက်ကြားရဲ့ပြည်ထောင်ဘက်ခြမ်းကဒိုဗာမြို့ကိုရောက်ရှိစမှာ Knox ကပြောဆိုခဲ့ပါတယ်အင်္ဂလိပ်လက်ကြားရဲ့တဖက်ခြမ်းပြည်ထောင်နိုင်ငံကနေပြီးတော့အင်္ဂလန်ကိုလှည့်ငယ်ရင်းနဲ့ကူးဖို့ကြိုးစားမှုကကြီးမားတဲ့ကိစ္စလို့ယူဆပြီးတော့ဖြေရှင်းရမှာဖြစ်တဲ့အကြောင်းဂျာဗစ်ကတောက်ကြံနေကပြောဆိုသွားပါတယ်။အင်္ဂလိပ်လက်ကြားမှာပတ်တယ်အောင်လှည့်ဖို့နေဆက်တက်တွေပို့ချထားတဲ့လားဆိုတာကိုစဉ်းစားဖို့ Knox ကတုံ့ပြန်ထားပါတယ်။အင်္ဂလိပ်လက်ကြားမှာကင်းဆောင်တင်မော့တွေပို့ပြီးတော့ချထားဖို့အားပေးတဲ့အကြောင်းဒိုဗာမြို့ဆိုင်ရာလွှတ်တော်အမတ် Charlie Elphick ကစနေနေ့တုန်းက Sky News သတင်းဌာနကိုပြောဆိုခဲ့ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဆူဖန်ဘူရီခရိုင်မှာအသက်2နှစ်အရွယ်ကလေးရဲ့လက်ကိုဆွဲပြီးတော့ကျန်းကျင်ထဲဝင်သွားခဲ့တာကိုတွေ့ခဲ့ရတဲ့လူသူကိုထိုင်းရဲတို့ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီကလေးကိုတော့ကျန်းကျင်ထဲမှာပဲပျောက်ဆုံးပြီးကိုယ့်ရဲ့အကြမ်းမသေးဆုံးလက်ပြန်ရှာတွေ့ခဲ့တာပါ။ကလေးရဲ့အလောင်းကိုရင်ခွဲဆစ်ဆီတဲ့အခါမှာကိုတိလက်ရောက်ကျူးလွန်ထားတဲ့လက္ခဏာတွေမတွေ့ရဘူးဆိုတဲ့စစ်ချက်အပေါ်တည်ဆုံးသူမြန်မာနိုင်ငံကရွှေ့ပြောင်းဝင်ရောက်သူကလေးမိဘတွေကတွေ့ရတာရမဟုတ်ရလားဆိုတဲ့မိခွန်းထုံမှုတွေထွက်လာပြီးတဲ့နောက်အခုလိုဖမ်းဆီးမှုဖြစ်လာတာပါ။ကလေးတည်ဆုံးမှုကိုထိုင်းရဲတို့ကစုံစမ်းစစ်ခေတ်ဆစ်ဆီပြီးတဲ့နောက်နောက်ပိုင်းမှာတော့တရားရုံးဗရန်နဲ့အသက်32နှစ်အရွယ်တန်ရရှိသားတို့ကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ခွန်ဆက်ဆူမန်ကဆတ်ကပြောပါတယ်။ကြံခင်ထဲမှာကစားဖို့ကလေးငယ်ကိုခေါ်သွားတယ်လို့ဝန်ခံခဲ့တဲ့ဆိုတဲ့အဲ့ဒီလူကရေအိမ်ထဲပြုတ်ကျသွားတဲ့ကလေးကိုဆွဲတင်ဖို့ကြိုးစားခဲ့တဲ့အကြောင်းစုံစမ်းရေးမှုတွေကိုထွက်ဆိုခဲ့ပါတယ်။မိဘတွေလှုပ်လှုပ်တဲ့နေရာအနီးကကြံဆိုင်ခင်းသားမှာကစားရင်ဒီဇင်ဘာလ19ရက်နေ့ကပျောက်ဆုံးသွားတဲ့ကလေးကိုထိုင်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေခဲ့တာပါ။အဲ့ဒီကလေးနဲ့အတူကစားနေခဲ့တဲ့အသက်3နှစ်အရွယ်မြန်မာမိန်းကလေးကိုစစ်ဆေးမင်းမြတ်ရမှာလဲလူတစ်ယောက်နဲ့အတူလိုက်သွားတယ်လို့ဖြေဆိုခဲ့ပါတယ်။တန်းငယ်ရဲ့တည်ဆုံမှုနဲ့ပတ်သက်ပြီးတော့အဖြစ်မှန်ကိုမသိရမချင်းအလောင်းကိုမတကြိုဘူးလို့ကလင်မိဘတွေကပြောဆိုထားတာဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့အဟွာဝေးနဲ့မြန်မာနိုင်ငံပညာရေးဝင်ကြီးဌာနလက်အောက်မှာရှိတဲ့တက္ကသိုလ်ကတိကများကော်မတီတို့ကြားသတင်းနဲ့ဆက်သွယ်ရေးနည်းပညာ ICT တိုးတက်ရေးနားလည်မှုစာချုပ်လွှာ MOU ကိုစနေနေ့မှာရေးထိုးခဲ့ကြပါတယ်။ဒီနားလည်မှုစာချုပ်လွှာမှာ ICT Diploma သင်တန်းစနစ်တည်ထောင်ရေး Seeds for the Future အနာဂတ်အတွက်မျိုးစေ့ပြန်အစီအစဉ်ကိုထောက်ပံ့ရေးဟွာဝေးသတင်းချက်လက်နဲ့ကွန်ရက်တင်နန်းကြောင်းတီထောင်ရေးထူးချွန်တဲ့တက္ကသိုလ်ကျောင်းသားတွေကို ICT ပညာသင်ဆုထောက်ပံ့ရေးဟွာဝေးစင်တာမှာလူငယ်များလာရောက်လေ့လာနိုင်တဲ့နေ့ကျင်းပပေးရအပြင်မြန်မာနိုင်ငံတွင်းမှာ ICT နဲ့သက်ဆိုင်တဲ့သိပ္ပံသုတေသနလုပ်ရာမှာအထောက်အကူပေးရစရာတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံ ICT တိုးတက်ရေးအတွက်ဟွာဝေးရဲ့လှုပ်ဆောင်မှုတွေပေါ်မှာအားရတဲ့အကြောင်းအမျိုးသားပညာရေးမူဝါဒဆိုင်ရာကော်မရှင်ဥက္ကဋ္ဌဒေါက်တာမြူးကျွဲကပြောဆိုပါတယ်ဒေတာရီတက်ကတိုရီတိုးတက်မှုကိုပြည်တွင်းပြည်ပအင်အားတွေနဲ့လက်တွဲလှုပ်ဆောင်နေတဲ့အကြောင်းသူကပြောဆိုထားပါ2014ခုနှစ်တုန်းကလည်းဒီလိုအလားတူနားလည်မှုစာချုပ်လာရေးထိုးခဲ့ပါသေးတယ်ပြီးခဲ့တဲ့၄နှစ်အတွင်း ICT သင်တန်းသား1500ကျော်ကိုသင်တန်းပေးခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူသားအရေးမြင့်ဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်ခံမဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးမှုတွေကိုအားပေးဖို့တခြားအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုမြန်မာနိုင်ငံဆိုင်ရာဟွာဝေးရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာဟာသူ့လက်ထက်မှာစီးပွားရေးတွေတိတိတသားတိုးတက်လာတဲ့အပေါ်အခြေခံပြီးတော့အခုကျင်းပမယ့်အထွေထွေရေကောက်ပွဲမှာ၃ချိန်မြောက်ဆက်တိုက်အနိုင်ရမယ်လို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအတိုက်ခံတွေဖက်ကတော့မစ်ဟာစီနာရဲ့အာနာရှင်ဆန်မှုနဲ့သူ့ရဲ့လှုပ်ရက်တွေကြောင့်ဒီမိုကရေစီရေးအပြော်လာစေတယ်ဆိုပြီးတော့ဆွဆွဲဝေဖန်ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာကျင်းပမယ့်ရေကောက်ပွဲမှာဝန်ကြီးချုပ်ဟာစီနာရဲ့အာနာယာအဝါမီလစ်ပါတီနဲ့ပြီးခဲ့တဲ့၃လလောက်ကမှဖွဲ့စည်းလိုက်တဲ့အတိုက်ခံ National Unity Front NUF ပါတီတို့ရှင်ပြန်ရွေးခေါ်ရမှာပါ။ NUFပါတီကတော့နိုင်ငံခြားရေးဝန်ကြီးဟောင်းအသက်82နှစ်အရွယ်ကမဲလ်ဟူစိန်ကဦးဆောင်ပါတယ်မစ္စတာဟူစိန်ဟာဝန်ကြီးချုပ်ဟာစီနာရဲ့ဖခင်1985ခုနှစ်မှာလှုပ်ကြံခံခဲ့ရတော့ကသူရဲ့ဥရောပခီးစင်ကိုဖျက်ပြီးတော့မစ်ဟာစီနာဘေးမှာအားပေးနေခဲ့သူလည်းဖြစ်ပါတယ်။မစ်ဟာစီနာရဲ့ဖခင်ဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာဦးဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။အခြားအတိုက်ခံအမျိုးသားဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ပါတီကိုဦးဆောင်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကတော့အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ထောင်ချခံရပြီးရွေးကောက်ပွဲမှာရှင်ပြိုင်ခွင့်လည်းပိတ်ပင်ခံရပါတယ်။
ကွန်ဂိုသမ္မတနိုင်ငံအစိုးရစန့်ကျင်ဆန္ဒပြမှုတွေကအီဘိုလာပြန့်ပွားရာခီဗူးခရိုင်မြောက်ပိုင်းမြို့တွေကစေကူတောက်မှုလုပ်ငန်းတွေကိုထိခိုက်နေတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်။ဘယ်နီနဲ့ဘူတန်ဘိုမြို့တွေကအီဘိုလာကာကွယ်ဆေးပိတ်မှုတွေကူးစက်မှုစစ်ဆေးချက်တွေအီဘိုလာပိုးနဲ့ထိတွေ့ထားနိုင်တဲ့သူတွေကိုဆေးစစ်ပေးမှုစတဲ့ကျန်းမာရေးလုပ်ငန်းတွေမှာအနောက်ရှက်ဖြစ်စေခဲ့ပါတယ်။ ဖေနီမျိုးကအီဘိုလာဆိုင်ရာကျန်းမာရေးစခန်းတစ်ခုတိုက်ခိုက်ခံရတာကြောင့်စစ်စစ်ဖို့စစ်စစ်တဲ့အဖြေကိုလာဆောင်နေတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေအထိတ်တလန့်ဖြစ်ခဲ့ကြရတဲ့အကြောင်း WHO ပြောခွင့်ရ Direct Jasa Revic ကပြောပါတယ်အတန်းတည်းစိုးရင်ရောက်တဲ့အထိဖြစ်နိုင်တဲ့ Ebola virus ကူးစက်ရောဂါမပြန့်ပွားရေးလှုပ်ဆောင်မှုကိုဒီလိုအကြမ်းဖက်မှုတွေကနှောင့်နှေးစေတယ်ဆိုပြီးတော့သူက VOA ကိုပြောပြပါတယ်Ebola ဖြစ်စဉ်ပေါင်း593ခုရှိသွားပြီဖြစ်ပြီးတော့သေဆုံးမှုနှုန်းက60ရာခိုင်နှုန်းရှိပါတယ်။ Ebola ကြောင့်လူ359ယောက်သေဆုံးရပြီးတော့203ယောက်ကတော့ Ebola ကူးစက်မှုကနေပြန်ကောင်းလာတယ်ဆိုပြီးတော့ကွန်ဂိုကျန်းမာရေးဝန်ကြီးရဲ့နောက်ဆုံးစစ်တမ်းကဖော်ပြထားပါတယ်။ Direct from Washington The Voice
of America The VOA တနင်္ဂနွေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ Facebook စာမျက်နှာမှာနားဆင်နိုင်တယ်လို့ VO ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့လူမှုကွန်ရက်မီဒီယာမှာစူညံပွဲလောရိုက်နေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ရန်ကုန်မြို့ကတက်ကြီးစာပေပညာရှင်များပူဇော်ကြော်ပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတချိန်ကစစ်ထောက်လန်းရေးမှုချုပ်ဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်ဆက်ဆံပြီးအများအနည်းတူကြောခဲ့တဲ့လို့ရဟာ NLD ပါတီအပေါ်ရိုက်ခတ်မှုရှိစေတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းရာမှာလက်တံပြောင်သူအဖြစ်နာမည်ကျော်ကြားခဲ့သူတဦးအပေါ်ပြည်သူလူထုမဲနဲ့တင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်တဦးကအခုလိုပြုမှုဆက်ဆံခဲ့တဲ့လို့ရဟာမသင့်တော်ကြောင်းပြပချေဆိုင်ဝိုင်းရင်စာရေးဆရာတချို့ကလည်းဝေဖန်လိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံစာရေးဆရာအသင်းကတည်မှုကျင်းပါတဲ့1380ပြည့်နှစ်မြန်မာနိုင်ငံစာဆိုတော်နေ့အထိမ်းအမှတ်အဖြစ်33ကြိမ်မြောက်တက်ကြီးစာပေပညာရှင်များပူဇော်ကြော်ပွဲအခမ်းအနားကိုဒီဇင်ဘာ29ရက်မနေ့9နာရီကရန်ကုန်မြို့တော်ခမ်းမမှာကျင်းပခဲ့တာပါအဲ့ဒီပွဲကိုဖိတ်ကြားတဲ့တက်ကြီးစာရေးဆရာတွေထဲမှာစစ်တောက်လန်ရေးညွှန်ကြားရေးမှူးချုပ်ဟောင်းဘူဂျိုကြီးခင်ညွန့်ကိုလည်းဖိတ်ကြားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးခင်ညွန့်ဟာမှော်ဝန်းသားခင်ညွန့်ဆိုတဲ့ကလောင်နာမည်နဲ့စေအစိုးရလက်ထက်သူ့အတွေ့အကြုံတွေကိုရေးသားတဲ့စာအုပ်အနှဲငယ်ထုတ်ဝေခဲ့ပူးပါတယ်အဲ့ဒီတက်ကြီးစာပေပညာရှင်ကြော့ဝဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ခဲ့ပြီးဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်တာအပြင်အများအနည်းတူအောက်ကနေထိုင်ကြော့ခဲ့တဲ့လို့ရကြောင့်ဦးဖြိုးမင်းသိန်းအပေါ်လူမှုကွန်ရက်မီဒီယာအပေါ်မှာဝေဖန်သံတွေကျေလောင်ခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒီလိုရဟာ NLD ပါတီအပေါ်ရိုက်ခတ်မှုတစုံတရာဖြစ်စေတယ်လို့ရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တူမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကထောက်ပြပါဗျ။ကိုကအောက်ဆောင
်တရားဖြစ်နေဆိုရင်ဖေးတစ်ခုကိုတက်တက်နေဆိုရင်ကျမတို့ကလာဒီပေးရဘသူလုပ်တဲ့ပေးလေအဓိကဘသူတွေရောလာမှာလေဘသူတွေကိုဖိတ်ထားတာလေတက်တက်နေပေးလားမတက်တက်နေပေးလားဆိုရဟာအမျိုးတိုင်းကျမတို့ကကြည့်ရတယ်နော်မကြာခင်လုံးဝဆိုလို့ရှိရင်ဟလာဒီနိုင်ငံတော်နဲ့တက်ဆိုင်နဲ့တော်တော်ပိုင်းထိပ်ပိုင်းကောင်းဆောင်လို့အကုန်လုံးတက်ရမယ်ပေးပြီးမတက်ပြင်မဲ့ပေးပြီးဆိုတဲ့ဟာကိုတရားဝင်ကြီးညာချက်ထုတ်ပြန်ထားတယ်ရှိပါတယ်ဟိုဒီနိုင်ငံတော်ကနေထားတဲ့နိုင်ငံတော်ကနိုင်ငံတော်ကကျင်းပတဲ့ပေးပြီးအစိုးရကတက်ဆိုင်နဲ့ပေးပြီးကိုတက်လို့ရတယ်ဒါပုဂ္ဂလိကကကျင်းပတဲ့ပေးပြီးဆိုရင်မတက်ပါနဲ့လို့ပြောတာရှိပါတယ်အဲ့ဒီတချက်ကိစ္စရတဲ့ဟာကိုဒီပါတီဝင်တယောက်ချစ်ခဲ့တဲ့ဆိုလို့ရှိရင်ကျမတို့ဟာကိုလက်ခဲ့တဲ့ကိစ္စရတဲ့အားလုံးကကိုရဲ့ပါတီကိုကြားပြီးတော့ကောင်းတဲ့ကိစ္စဆိုရင်ကောင်းတဲ့အကျိုးမကောင်းတဲ့ကိစ္စဆိုရင်မကောင်းတဲ့အကျိုးခံစားရနိုင်ပါလိမ့
်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငင်းကတော့တက်ကြီးစာပေပညာရှင်တွေထဲမှာဥက္ကင်ညွန့်ကိုထဲသွင်းဖိတ်ကြားခဲ့တဲ့ကိစ္စဟာလွဲမှားမှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ
်ကျမတို့စဉ်းစားရမှာကတချီဆိုင်ဆရာတို့ကျမတို့ကဂုံတက်ပြီးတော့လေးစားရလောက်တဲ့လူဆိုတာကျမတို့မှာအဆင့်တန်းတစ်ခုရှိတယ်သူတို့ရဲ့စာတွေကိုဘယ်လောက်ထိပြည်သူလူထုကလက်ခံတယ်လဲပြည်သူလူထုရဲ့ဈာတွေကိုသူတို့စာတွေကဘယ်လောက်ဩဇာလွှမ်းမိုးတယ်လဲသူတို့ရဲ့ရေးတဲ့စာတွေဘယ်လောက်စေတနာပါလဲဆိုတာမူတည်ပြီးတော့မှကျမတို့ကဆိုင်ရေးဆရာဆိုတာကိုလည်းသတ်မှတ်ရတယ်ပြီးတော့အဲ့ဒီဆိုင်ရေးဆရာရဲ့ဝါတပါဆိုတာကိုလည်းသတ်မှတ်ရတယ်ဆိုတော့ဒီဥက္ကင်ညွန့်ရဲ့စာတွေကိုလူဘယ်လောက်ကဖတ်တယ်လဲဘလို့အနေထားနဲ့ဖတ်တယ်လေကြီးညိုလေးစားတတ်တဲ့ဆိုင်ရေးဆရာအနေနဲ့ဖတ်သလားဆိုရဲစံကိုပဲစဉ်းစားလိုက်ရင်ကိုသူကဆိုင်ရေးဆရာဖြစ်ထိုက်သလားမဖြစ်ထိုက်သလားဆိုတာကျမတို့သိပြီးသားလို့ထင်ပါတယ်အဲ့တော့အခုသူ့ကိုတက်ကြီးပူဇော်ပွဲမှာထည့်ပြီးတော့ပူဇော်ရလောက်အောင်ဆိုင်ရေးဆရာရဲ့ဂုံပုတ်တင်နဲ့ဂုံတိတ်ခါတွေနဲ့ကိုက်ညီပြီလားဆိုတာကိုစဉ်းစားစီခြင်းတယ်လို့ကျမကတော့အဲ့လိုပဲမြင်ပါတယ် ဒီဆိုင်ရေးဆရာတွေနှုတ်ထွက်တယ်ဆိုတဲ့ကိစ္စမှာကျမသာမြန်မာပြည်မှာရှင်ကျမလည်းထိတ်ဆုံးကနှုတ်ထွက်တဲ့သူဖြစ်မှာပါပဲ
အမျိုးသားပြန်လည်တင်မြှင့်ရေးအတွက်ဦးဖြိုးမင်းသိန်းကဦးခင်ညွန့်ကိုအခုလိုဆက်ဆံတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအချက်ကိုသဘောမတူသူကတော့လန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ဖြစ်ပါတယ
်ဗမာအများစုကအပတ်မရှိတဲ့အတွက်ပင်ကားဝတ်တဲ့တကူဝိုင်းပြီးတော့ရှိခိုးကြတဲ့ဗမာအစဉ်လာရှိတာပေါ့အခုလည်းအဲ့လိုဖြစ်နေတာပေါ့ဒီဘူခင်ညို့ကရင်းနှုံးကလာဘောက်ပဲဆိုဆိုအခုတော့လူကောင်းဖြစ်သွားပြီဆိုပြီးတော့ဝင်းကျုပ်ကစရှိခိုးတော့ကျန်တဲ့လူတွေအကုန်လုံးထိုင်ရှိခိုးရမယ်ပုံဖြစ်နေတာပေါ့နောက်တိုင်းကမှဒီမဟုတ်တာလုပ်တဲ့လူဆိုရင်လူပွဲစည်းတွေမှာပြန်ဝင်မှုကမလွယ်ဘူးအပြစ်ရှိတဲ့လူကဝန်ခံရတယ်အခုဗမာပြည်မှာအမျိုးသားပြန်လည်တင်ပြန်ရေးပါညာဆိုတော့ဒါဒီစစ်ဘိုလ်လူသားသမားတွေကသူတို့မဟုတ်တာလုပ်တယ်ဆိုတော့ဘယ်ကောင်းမှဝန်ခံတာမှမဟုတ်ပဲအဲ့ဒီကောင်တွေဖုန်းယူဝင်အကုန်တိုင်ရှိခိုးကြအောင်ပ
ါတကယ်တော့တက်ကြီးစာပေပညာရှင်ပူဇော်ပွဲမှာဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုဖိတ်ကြားခဲ့တာကမဖြစ်သင့်တဲ့လို့ရလို့အမေရိကန်နယူးယောက်မြို့မှာနေထိုင်တဲ့စာရေးဆရာနဲ့ကဗျာဆရာကြီးမောင်စွမ်းကြီးကပြောပါတယ
်ခင်ညွန့်တို့ကစစ်ဆိုးရလက်ထမစာရေးဆရာတရင်စာဆရာတွေကိုထောင်သွင်းတာအချင်းချတာရိုင်းနေတာတိတ်အောင်လုပ်တာအဲ့အဲ့လိုလူမျိုးဟာဟိုလာရင်တော့မှရှိပြီးတော့ဖနှောင်းနဲ့ပေါက်တော့အာမလေးအဲ့လိုလူမျိုးကိုဖိတ်တယ်ကြားတယ်တွေးဆုံနေဆိုတဲ့ဥစ္စာဟာဟိုတွေးတဲ့လူတွေဟာအမတန်ကိုပဲဟုတ်လားနိုင်ငံရေးအမြင်ရောစာပေအမြင်ရောအမတန်အောက်တန်းချတယ်လို့ကျွန်တော်ကတော့ယူဆတယ်လေဒီလောက်ထိအောင်တလားတစ်လျှောက်လုံးတိုင်းပြည်ကိုဖိနှိပ်နှိမ့်ဆက်လာမှထိတ်တန်းကပါခဲ့တဲ့လူတယောက်ကိုလူရသွင်းပြီးတော့လုံးဝမဆက်ဆံတဲ့မျိုးရအဲ့ဒါလို့ပဲပြောကြပါလေ
ရခိုင်တိုင်းဝန်ကြီးချုပ်ကတော့ဒေါက်ခင်မီကျွဲကတော့ဗိုလ်ချုပ်ခင်ညွန့်ကြောင့်ဘဝတွေမိသားစုတွေပျက်စီးခဲ့ရတဲ့အတွက်စနေနေ့မှာကျင်းပခဲ့တဲ့စာပေတက်ကြီးပူဇော်ပွဲကိုကန့်ကွက်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်ဒါအပြင်ဒီတက်ကြီးပူဇော်ပွဲသတင်းတွေတက်လာပြီးနောက်ပိုင်းစာရေးဆရာအသင်းကနေနှုတ်ထွက်ကြောင်းကြေညာတဲ့စာရေးဆရာကဗျာဆရာတွေရှိသလို NLD ပါတီဝင်နဲ့လွှတ်တော်ကိုယ်စားလှယ်တွေမြန်မာနိုင်ငံရေးအတိုင်းဝိုင်းကြားမှာလဲဒီကိစ္စအပေါ်ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ရန်ကုန်မြို့တော်မှာရင်ကျော်ပိတ်ဆို့တာတွေများလာတဲ့အတွက်မြို့သူမြို့သားတွေနေရထိုင်ရကြက်တဲလာပါတယ်ဒါကြောင့်ရင်ကျော်ပိတ်ဆို့တာကိုကြီးပဲအာရုံမပြုတ်ပဲသွားရလာရချောင်ချီအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတာကိုစဉ်းစားဖို့လိုကြောင်းဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်
ငါးသန်းကျော်ရှိတဲ့ရန်ကုန်မြို့ဟာတိုင်းပြည်ရဲ့အကြီးဆုံးစိတ်ကားမြို့တော်ဖြစ်ပြီးအများဆုံးကုန်ထုတ်လုပ်တဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့ပေါ်ရလာရကြက်တဲလာတဲ့အတွက်မြို့တော်ရဲ့စီးပွားရေးနဲ့မြို့သူမြို့သားတွေရဲ့လူနေမှုအဆင့်အတန်းဟာကျဆင်းတော့မယ့်အလားအလာများနေပါတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုမှာရန်ကုန်ဟာအဓိကနေရာကပါဝင်နိုင်ပေမဲ့တွာလာရခက်ခဲတာကြောင့်ပြဿနာဖြစ်နေတယ်လို့Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြုစုတဲ့ Mobility Crisis တွာလာရေးပြဿနာဆိုတဲ့စာတမ်းပါပေါ်ပြထားပါတယ်။ရန်ကုန်ရဲ့တိုးတက်ဖွံ့ဖြိုးမှုဟာတည်ယူပို့ဆောင်ရေးစနစ်အပေါ်မှာအများကြီးမူတည်နေပါတယ်။ဒါပေမဲ့ရင်ကျော်ကြက်တဲမှုဖြည့်ရှင်းဖို့လောလောဆယ်ကြိုးပမ်းနေတာတွေဟာရေရှည်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ပြီးကြလွတ်လပ်တဲ့တာဝန်သိတဲ့ပို့ဆောင်ရေးအာဏာပိုင်အဖွဲ့အစည်းတည်ထောင်ပြီးကင်တွေးရမယ့်ကိစ္စဖြစ်ပါတယ်။ရန်ကုန်လူထုဟာကားစီးသူတွေဖြစ်လို့ရင်ကျော်ကြက်တဲလာရင်ဘောလာမှုလည်းကြက်တဲလာပါတယ်။တိုင်းပြည်ရဲ့နှစ်စဉ်လူဦးရေတိုးတက်မှုဟာနှစ်ရာခိုင်နှုန်းဖြစ်ပေမဲ့ရန်ကုန်တိုင်းမှာတော့14ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ်
။ရန်ကုန်မြို့တော်ဟာလူနေထူထပ်လာသလိုလူနေရပ်ကွက်တွေလည်းများပြားလာတဲ့အတွက်တနေရာနဲ့တနေရာဆက်သွယ်ဖို့တည်ယူပို့ဆောင်ရေးလိုအပ်လာပါတယ်။ဒီအချိန်မှာမော်တော်ကားတွေများလာပြီးကိုယ်ပိုင်ကားသုံးသူဦးရေလည်းတိုးပွားလာပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကကားသွင်းဝင်ပြုတ်တဲ့အခါရန်ကုန်မှာကားစီးရေတဆခွဲလောက်များလာပါတယ်လူစီးကား90ရာခိုင်နှုန်းထရက်ကား900ရာခိုင်နှုန်းတိုးပွားလာပါတယ်အရက်သားကိုမော်တော်ဆိုင်ကယ်သုံးဝင်ပိတ်ပင်ထားပေမဲ့မော်တော်ဆိုင်ကယ်အစီးရေဟာလည်းနှစ်ဆတိုးလာပါတယ်ကားသုံးသူစိုက်ကယ်သုံးသူများပြားလာချိန်မှာဘတ်ကားအစီးသူတွေနှဲပါသွားပါတယ်ဘတ်ကားနဲ့တက္ကစီစီးကမ်းမဲ့မောင်းနှင်တာကြောင့်လဲရင်ကျော်ပိတ်ဆို့မှုတွေဖြစ်ပွားနေရပါတယ်
ရန်ကုန်မြို့လေရက်ကွက်မှာကားရပ်စရာနေရာမရှိတာနဲ့ကျောင်းအဖို့အကျိုးလုပ်တဲ့ကား2500လောက်ရှိနေတာဟာလေရင်ကျော်ကိုကြက်သေးစီတယ်လို့ဆိုပါတယ်မြို့လေမှာမော်တော်ဆိုင်ကယ်စည်းကွင်ပိတ်ပင်ထားလို့တော်ပါသေးတယ်စိုက်ကားနဲ့ဆေးဘင်းကိုလည်းမြို့လေစီးပွားရေးရက်ကွက်မှာပိတ်ပင်ထားပါတယ်ကားတွေများလာလို့ရင်ကျော်ကြက်သေးလာတာဟာမဖြေရှင်းနိုင်တဲ့ပြဿနာလို့ဖြစ်နေပါတယ်ဂုံးကျော်တရခုနှစ်ခုစောက်ထားပြီးမှရင်ကျော်ကြက်သေးမှုရှိနေသေးဖြစ်ပါတယ်ဒါကြောင့်မြို့ပယထာစီပီကြက်တဲမှုကိုရှောင်ကြပါတယ်။တေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့မရှိတဲ့အတွက်ရင်ကျော်ကြက်တဲမှုကိုရန်ကုန်စီပင်ကရောရန်ကုန်တိုင်းကရောစ조사ပြီးဖြေရှင်းနေပုံရပါတယ်။ဒါပေမဲ့အုပ်ချုပ်ရေးပြဿနာကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ်
။ကားမစီးပဲခြေကျင်လျှောက်ဆက်ဘိန်းနာမမဟုတ်မော်တော်ဆိုင်ကယ်စီးလဲအလုပ်ဖြစ်ပေမဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိတော့ဖြစ်နေပါတယ်။2012စစ်တမ်းရရန်ကုန်မြို့တွင်းခရီးမှာ40ရာခိုင်နှုန်းဟာခြေကျင်ခရီးဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်ဆက်ဘင်းစီးပြီးကြက်တဲမှုဖြေရှင်းတာလည်းမဆိုးဘူးလို့ဆိုပါတယ်။မော်တော်ဆိုင်ကယ်စီးကွင်ပြုရင်လည်းရင်ကျော်ကြက်တဲမှုကိုကူညီဖြေရှင်းရရောက်တယ်လို့အကြံပေးထားပါတယ်။မြို့လယ်စီးပွားရေးရပ်ကွက်မှာမော်တော်ကားသုံးသူနေပါသွားအောင်ဝင်လာတဲ့ကားကိုအခွန်ပေးဆောင်ခိုင်းတဲ့နှီးကိုလည်းသုံးနိုင်ပါတယ်။ဒီနှီးကိုစင်ကာပူနဲ့လန်ဒန်မှာအောင်မြင်စွာသုံးနေပါတယ်။လန်ဒန်မြို့လယ်မှာရင်ကျော်ပိတ်ဆို့မှုနဲ့လေဒုညဉ့်ဉန်းမှုနှဲပါအောင်2003ခုနှစ်ကစပြီးရင်ကျက်တဲကွန်ကောက်ခံလာခဲ့ပါတယ
်။ရန်ကုန်မှာကြားလေကြီးလေဖြစ်တဲ့စီးပွားရေးမြို့တော်ဖြစ်တာမို့ပြီးကြလွတ်လပ်တဲ့ဒေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒလူဌာနမျိုးကသာမြို့ပြင်ကအလုတ္တမမြို့တဲ့နေ့စဉ်အလုတ်လုံနိုင်အောင်စီစဉ်ပေးနိုင်ပါလိမ့်မယ်။ရန်ကုန်စီပင်မစွမ်းဆောင်နိုင်တဲ့ကိစ္စဖြစ်ပါတယ်။မဟာရန်ကုန်မှာရင်ကျော်ကြက်တဲမှုအနည်းနဲ့အများရှိနေပါလိမ့်မယ်။ပျောက်ွယ်သွားအောင်လုပ်လို့မရပါဘူး။ဒါကြောင့်တွာလာမှုချောင်ကြည့်အောင် UTP ဆောင်ရွက်ရင်ရင်ကျော်ကြက်တဲမှုကလည်းချောင်လေသွားနိုင်တယ်လို့ဆိုပါတယ်။ရန်ကုန်မြို့လယ်မှာဆက်ဘင်းစီးနေအောင်လမ်းချောက်နေအောင်ဖန်တီးပေးတာဟာလည်းတွာလာမှုကိုတက်တာချောင်ကြည့်စီပါတယ်။ရန်ကုန်မြို့တော်မှာရင်းနှီးမြှုပ်နှံမှုအုပ်ချုပ်ရေးအားကောင်းမှုနဲ့နိုင်ငံရေးစွမ်းဆောင်နိုင်မှုတွေလိုအပ်နေပါတယ်။ထရောက်တဲ့တာဝန်ယူတဲ့မြို့တော်အောက်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းမျိုးရှိမှသာရန်ကုန်ဟာအရှိတောင်အာရှမြို့တော်အနေနဲ့ထေထေဝါဝါရပ်တည်နိုင်မှာဖြစ်တယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်သုံးဦးရေးသားပြုစုတဲ့ Yangon's Mobility Crisis သာရမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာပါ။
တရရှိများရှင်ခုလိုကာလမျိုးမှာလူအများအပြားဟာ New Year Resolutions ဆိုတဲ့နှစ်သစ်မှာစိတ်သက်လူသစ်နဲ့ဖြစ်စေရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချလိရှိသလိုဒီဇင်ဘာလ31ရက်နေ့ညသကောင်ထိစောက်ပြီးနှစ်သစ်ကိုကြိုဆိုတဲ့ပျော်ပွဲရှင်ပွဲတွေကိုလည်းဆင်နွှဲလိရှိကြပါတယ်။ဒါကြောင့်မို့လဲနှစ်သစ်ကိုကြိုဆိုတဲ့ပါတီပွဲတွေနဲ့လိုက်ဖက်တဲ့ ATM အသုံးတွေကိုတင်ပြပေးသွားပါမယ်။ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
big time
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက big big ကြီးမားတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ်။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ်။George Group ပြီးတဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်သက်ကူပါတီသွားတော့ကအပျော်ကြီးပျော်လိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ဒုတိယပေးမယ့် idiom ကတော့
In the nick of time.
ဖြစ်ပါတယ်။စာလုံးပေါင်းက INNTHE the NICK nick OF of TIME time ဖြစ်ပါတယ်။အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပောက်ပါတယ်။ပါတီပွဲလွတ်မလို့လက်မတင်လေးတွေမိလိုက်တဲ့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55, just in time to raise a glass and say hello to the new year.
Henry's party at the cabin party. Dabi melu todi bae. Sanai tobu ngamni elu. Nitiko yakwe miao bi, juzubu, chimi lemdin lini, yotwa kere lu dibi yavari. Umago, not count nasi jaya.
We had a flat tire on our way to Henry's party, but we still got there in the nick of time, 11:55, just in time to raise a glass and say hello to the new year. The time of your life.
The time of your life garo bwa ma chong dong chong ke a pyo ji pyo de a chei mo shin George ko pi de ma ko na sin chi ja ya au.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
Tangku ya li se de ku ni te ku ma dai mi ti ye lu bo. Mani de ni ga phit de atai lu ba be ma mi ba de ye. Chano party de ku ko twa de. Ta tet ta ma a pyo song a chein ko sin nwe ke de. A chang ga ro mi ma chaw le ti yaung ne chano twi song ke lu be. Tu ne ku so let tha khe da ni 50 taung shi twa bi de lu a de be ya ba de. Uma go naw de khaw na si chi ja ya.
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years. Big time, in the nick of time, the time of your life.
Now,
ဒီမှာမှာဒီအခုလိုပဲအီဒီအမ်အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါမင်္ဂလာနှစ်သစ်ကူပါရှင်တော်လာလာတန်းရဲ့အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာတော်လာရှင်များခင်ဗျာမကြာခင်ကာလမှာနှစ်သစ်ကိုကူးပြောင်းရောက်ရှိတော့မှာပါနှစ်သစ်ကာလဒေသချင်းတစ်ပုဒ်ကိုလက်ဆောင်ပါခြင်းပါတယ်
Jami so ni do me, ta chin mya ja de ne de ne goun no me. Di ma go diao te, ne mya de pwe we ja de, di nya le go ngi mo chi ni de.
ဆိုရင်အေးဝွေကြီးတောင်းရဲ့အလွမ်းနှစ်ကူးဆိုတဲ့ဒေသချင်းပဲဖြစ်ပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကားနေတနင်္ဂနွေနေ့မနေ့ပြည့်အစည်းအဝေးကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190ရိုးအပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ရဲ့တိုက်ရိုက်လေလိုင်းအစည်းအဝေးကိုပြန်လည်တင်ဆက်သွားမှာပါ။မြန်မာနိုင်ငံမှာလူငယ်တွေကြားဆူဆူဝါးဝါကြုံနေရတာကတော့မူရစ်ဆေးဝါးအန္တရာယ်ပဲဖြစ်ပါတယ်။ဒီပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းဖို့ဘယ်လိုလုံဆောင်ကြမလဲဆိုတဲ့အကြောင်းအနေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကနေသောရရှင်နေနဲ့အတူဆွေးနွေးထားတာကိုနားဆင်နေပါပြီ
။မင်္ဂလာပါခင်ဗျာ။ဒီနေ့တည်းလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံကမူရစ်ဆေးဝါးပြဿနာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။မကြာသေးခင်တုန်းကပဲလူငယ်အမှုပညာရှင်တူကိုမူရစ်ဆေးဝါးလက်ဝတ်တွေးရှိမှုနဲ့နှစ်ရှစ်ထောင်နဲ့ပြစ်ပေးလိုက်တဲ့အတွက်ဝိပန်တန်လည်းအမျိုးမျိုးထွက်နေပါတယ်။တုံးဆွဲတဲ့သူတွေကိုကြီးလေးတဲ့ပြည်တယ်နဲ့ချမှတ်ပြီးအေးအေးယူတာဟာမွေးစေဝါတက်ဖြည့်ရေးမှာတကယ်ပဲထိရောက်နိုင်သလား။မွေးစေဝါပါဝင်ရာဇဝတ်မှုတွေချစင်းထိရောက်အောင်လို့လုံတင်တာလုံနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ဥပဒေရှုထောင့်လူမှုရေးရှုထောင့်ကနေပြည်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တူကတော့လူခွင့်ရေးရှင်းတဲ့ရည်ဦးတိန်တန်းအောင်ဖြစ်ပါတယ်။နောက်တူကတော့ကချင်ပြည်နယ်ကလူမှုခြေပြုမွေးစေဝါတက်ဖြည့်ရေးလှုပ်ရှားနေတဲ့ဦးတန်ကွန်ဖြစ်ပါတယ်။ဆိုတော့ဟိုကျွန်တော်တို့အစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်။တို့ဒီလာထဲမှာပဲပေါ့လေတရုတ်ဆောင်မိုးအောင်ရင်ကိုမွေးစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါမြတ်ဆန်ရဲ့ဥရီပုံမှာ19ကာကြီးနဲ့ရန်ကုန်ရှိပိုင်းခင်တရားရုံးက1022ချလိုက်ပါတယ်။ဒီအမှုဖြစ်စဉ်တစ်ခုထဲမှာပဲပေါ့လေဒီမိုးအောင်ရင်ကိုအစောပိုင်းတော့ကလည်းဗဇွန်တော်တရားရုံးကနေပြီးတော့1095နှစ်ချထားတာလည်းရှိပါတယ်။ဆိုတော့ဒီအမှုတစ်ခုလုံးအတွက်ဆိုရင်တော့စုစုပေါင်းပြစ်ဒဏ်18နှစ်ဖြစ်သွားပါတယ်။ဒါကြောင့်လဲပြစ်ဒဏ်ကကြီးလေးလုံးနေဆိုပြီးတော့ဝေဖန်တာလည်းထွက်နေတာပါ။ဆိုတော့ဒါနဲ့ပတ်သက်လို့ဥပဒေကြောင်းရပေါ့လေကျွန်တော်ဆရာဦးသိန်းသံဦးကိုအရင်ဆုံးဆွေးနွေးစေချင်ပါတယ်။ဒီလိုစီရင်ချက်မျိုးကဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာလှုပ်ရှားလှုပ်ရှင်ဖြစ်ရိုးဖြစ်စင်မဲ့လားခင်ဗျာဆရာ
။ဟုတ်ပါတယ်ရ။ဒါအခုကဘုဝင်နေတဲ့မိုးအောင်ရင်ဖြစ်လို့ဟိုဘယ်လိုပေါ့ဗျာလူငယ်လူပညာရှင်တယောက်နော်ဖြစ်တဲ့အတွက်ဒီကိူနာနဲ့ဒီကိူနာတော်တော်နဲ့ခင်ဗျတကယ်တော့ဒလူတွေကချနေကြပါပဲမိုးအောင်ရင်မဟုတ်တဲ့လူငယ်ပေါင်းများစွာလည်းဒီလိုပုံမှန်ရင်အပြစ်ပေးခံရတာပေါ့လေဒါကြတဲ့မိုးအောင်ရင်ပုံမှန်တော့ကျွန်တော်တို့ကတစ်ခုပြောနိုင်တာရှိတာပေါ့ဗျာပြဇန်တော်မျိုးတဲ့တရားရုံးကမိုးအောင်ရင်ကိုဒီစီရနဲ့စိတ်ကိုကြောင်းနေကြတဲ့ဥပဒေပုံမှန်15အရနော်ကျွန်တော်တို့အပြစ်ပေးလိုက်တယ်အနေမျိုးပြည်တိုင်းက3နှစ်မြေစိုးပြည်တိုင်း5နှစ်ပေါ့ကျွန်တော်တို့အရက်ခေါ်ဆင့်တဲ့ပြက်ပေါ့အဲ့တော့သူကမြေစိုးပြည်တိုင်းပေးခဲ့တာနော်နောက်ခါကျွန်တော်တို့ဒီခရီးတရားရင်းကအတိအပြီးတော်နေတဲ့ဒီစကောကာကြီးရဲ့ပြစ်ဒဏ်ကအနည်းဆုံးက10နှစ်မြေဥပဒေကဟိုနှစ်တန်းတန်းနဲ့ထောင်နံပေါ့ဗျာအဲ့တော့အနည်းဆုံးမြေဥပဒေကိုတော့ပြီးတာမဟုတ်ဘူးဒီရတဲ့အနည်းဆုံးပြစ်ဒဏ်တော့မပေးခဲ့ဘူးဟုတ်နော်အဲ့အဲ့ဒီခုတော့ကျွန်တော်တို့တွားတွေ့ရတယ်ဥပဒေပြဋ္ဌာန်းချက်ထဲမှာသူကဒီတရားရင်းရဲ့ description ပေါ့ဗျာစီမံတရားဆိုတဲ့နေရာကဘယ်လိုရင်ဟာဒီပုံမှန်နှစ်ခုလုံးမှာအနေနဲ့ဒီတော့မရခဲ့ဘူးဆိုတာကျွန်တော်တို့သတိပြုမိတယ်ဗျ။
ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်ဥတန်ကုန်းကိုလည်းဆွေးနွေးစေချင်ပါတယ်အခုကဒီမိုးအောင်ရင်ကိစ္စမှာပေါ့လေကျွန်တော်တို့ကဆရာဥသိန်းတန်းဦးလည်းပြောပါတယ်ကျွန်တော်တို့ကမိုးအောင်ရင်ကိစ္စလောလလကိစ္စတစ်ခုလည်းဖြစ်နေတယ်နောက်တစ်ခုကဟိုသူကလူသိများတဲ့ပုံကိုတယောက်ဖြစ်တဲ့အတွက်လည်းဒီသတင်းကပေါ်လာပါတော့เนาะဒါပေမဲ့လည်းအလားတူဒီလိုမျိုးအမှုတွေနဲ့လူငယ်အေးအေးယူခံနေရတဲ့ကိစ္စတွေကလည်းဘယ်လောက်တောင်ရှိနေလဲဆိုတာဟိုမပြောနိုင်တဲ့အခြေအနေမျိုးပေါ့ဆိုတော့အခုကိစ္စမှာလည်းဒီလူငယ်တွေဖြစ်တဲ့အတွက်နှစ်ရှည်ထောင်းနဲ့ပြပြေးခြင်းအပြင်ပေါ့လေလူငယ်တွေကိုအညွန့်ချိုးရရောက်တယ်ဆိုပြီးဟိုဝေဖန်တာတွေကလည်းပိုကြားရတာပါဆိုတော့ဆရာဦးတန်ကွင်းအခုလိုဒီလိုပေါ့လေလူငယ်တွေကိုဒီလိုနှစ်ရှည်ထောင်နဲ့ဒီမွေးစေဝါမှုတွေနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နဲ့ချခြင်းအပြင်လူမှုရေးရှုထောင့်ကပြောမယ်ဆိုရင်ရောနစ်နာလုံးကရောက်တယ်လို့များပြောနိုင်တယ်လားခင်ဗျာ
အဲ့တော့ကအထူးသဖြင့်တို့ဒီလူငယ်တွေရဲ့ဘဝကအညွန့်သုံးသွားတယ်လို့ပြောရမှာဖြစ်တယ်ဆိုတော့အဲ့အကြောင်းတို့ကဒီမွေးစေဝါနဲ့ပတ်သက်တဲ့ဥပဒေဟိုဒီဖေးဖြစ်အောင်ဒါတို့ပြုတ်ပြင်ဖို့လူတွေတို့အရင်ဆုံးကလည်းတို့ပြောခဲ့ဖူးပါတယ်အခုကဒီအဓိကတော့ဒီအဲ drug user မွေးစေဝါတုံးဆွဲသူတွေကတော့အဓိကတော့ဒီကျမရဲ့ရှုထောင့်ကနေကြည့်ရင်ဒါ patient လို့အဲ luna တပိုင်းဖြစ်နေတယ်ဆိုတော့အဲ့ဒီအဲ luna ဒီကိုဒါတို့ကကုသရေးနဲ့သူတို့ကိုတံပြင်းမ ကေတင်နိုင်အောင်မူရစ်ကျဲကျွန်ဘွားကဒီမှာကေတင်နိုင်အောင်ဒါတို့ဟိုကိုညီပေးတဲ့လမ်းကြောင်းကိုဒါတို့ပေါ်ဆောင်နိုင်ရင်အဲပူပြီးမှကောင်းတဲ့ကောင်းမွန်တယ်လို့မြင်တယ်လေဆိုတော့ဥပဒေလမ်းကြောင်းနဲ့ပဲသွားမယ်ဆိုရင်အာဒီလူမူရစ်သေးဝါကျဲကျွန်ဘွားမှာရောက်နေတဲ့လူငယ်ကြီးကအများကြီးဖြစ်နေတယ်ဆိုတော့အာဥပဒေလမ်းကြောင်းနဲ့ပဲသွားမယ်ဆိုရင်ကောင်းချင်မှဒူဒီကလူငယ်ဒီကမဆန့်မဆန့်မဆန့်နေရာအများကြီးလူလိမ့်မယ်အဲအဲ့လိုမြင်တယ်ဟုတ်ကဲ့
โอเคเสี่ยวตังก็ซื้อเนี่ยเจซูอ่ะสรุปตัวเสี่ยวตังตังโตคู่แล้วเปลี่ยนเมยินมาเลยตะเกร้อดีนี่ซ้ําไปมาเว้ยที่มวยเสี่ยวต้องซื้อมวยเนี่ยปะทะติอุบัติเหตุโชว์เปลี่ยนสินไล่ตาแล้วเราตุ้ยอ่ะบาเลยโหทุทะเพียงก็ที่มวยเสี่ยวต้องซื้อสู่ขึ้นเนี่ยซิซี้ตุ้ยชื่อเลยส่วนยินน้องอ่ะทอง3นิดกับ5นิดที่ไปได้อุบัติเหตุไปเป็ดพี่แล้วโหนาย240ลุมวยปิดแดนนี่ไปไปสู่พี่เปลี่ยนสินไล่ตาမျိုးชื่อไปสรุปดีโลเปลี่ยนสินหมู่เนี่ยอ่ะอะคือที่มวยเสี่ยวไตผิดทุทะเพียงบอกเลยมวยเสี่ยวต้องซื้อสู่ที่ด้วยဟုတ်နေပတ်တယ်လို့ဒီပြင်ဆင်မှုတွေကလုံလောက်မှုရှိပြီလားအခုလို့မောင်းရင်တို့လို့လူငယ်တွေအခုလို့ဟိုနှစ်ရှင်းထောင်တန်းနေမကြမဲ့အခြေအနေမျိုးဟိုကာဝယ်နိုင်လောက်အောင်လုံလောက်မှုရှိရလားဆရာ
မလုံလောက်ဘူးရသူကသူပြင်းနေဆိုတာခုနပုံမှန်15ကိုပြင်တာပေါ့နော်ဟိုကျွန်တော်ပြောတဲ့ဆေးရုံတဲ့ပြက်ကွက်အဲဆေးရုံတဲ့ပြက်ကွက်တဲ့ဒါနဲ့ဆေးစီးမှတူတယ်ဒါအဲ့လိုသူတို့သူတို့ဆစ်ဆေးတဲ့ဟာမှာတော့တငယ်ရင်ကြီးတယ်စတဲ့တတ်မှတ်ချက်တွေနဲ့ညစ်တယ်ဆိုရင်ဒါဆေးရုံလည်းတက်မထားဘူးအဲ့ဒီစစ်စီဝကူတာမထားဘူးဆိုရင်အရင်က3နှစ်နဲ့5နှစ်ပေါ့အဲ့ဒီပြစ်ဒဏ်စားသူပြင်လိုက်တာကလူကြီးပြစ်ဒဏ်လိုရမယ်ထောင်မချတော့ဘူးပေါ့ဗျာဒါကောင်းတဲ့လက္ခဏာပါပဲဒါဒေးရတယ်ခုနလိုပေါ့ဗျာသိပြားတပြားတည်းနဲ့ဟိုထောင်နေခုနလိုအနေနဲ့ပြစ်ဒဏ်က10နှစ်ကစတာဆိုတော့အဲ့ဒီပုံမှန်လေးနဲ့ပြစ်ပေးခိုင်းတော့မသက်သာဘူးပေါ့နော်အဲ့ဒီတရားမျှတမှုမရှိဘူးလို့ပြောရမှာမတူဘာကြောင့်လဲဆိုတော့ဟိုသေးတပြားတည်းလည်းပဲဒီပုံမှန်လေးပဲရေးယူရမယ်နော်ဒီအများကြီးတွေ့ရင်လည်းသူကဟိုဒီစေလိုရရဆိုတာအတိုက်တူဆန့်လို့ရတာဟုတ်ရဆယ်နှစ်ကနေပြီးတော့ဒီစကုကာကြီးဆိုရင်ဆယ်နှစ်ကနေအနည်းဆုံးဆယ်နှစ်အများဆုံးနှစ်ကန့်တမ်းပြီးထောင်တယ်အဲ့ဒီကြားထဲမှာကစားလို့ရတဲ့အနေအထားရှိတာပေါ့ဗျာအဲ့တော့အဲ့လိုအနေအထားဖြစ်တော့ဟိုတိတိကျကျဟိုကရန်နဲ့ဗနတရားတို့ဘယ်လောက်တွေ့ရင်ဘယ်လောက်ဆက်စားလဲဟိုတိကျတဲ့အပိုင်းနေရှိနေတာပေါ့ဗျာအဲ့လိုစံမှန်မဖြစ်တဲ့လောက်ကလေးတွေ့ပြီးတော့အဲ့ဒီတဲ့ဆယ်နှစ်အပြည့်ပေးခံရမယ်ဆိုရင်တော့ဟိုတိတ်မကောင်းတာဘူးဒီကလေးတွေကနောက်ပြီးတော့ဟိုအများစုကလူငယ်တွေပေါ့ဗျာလူငယ်ဖြစ်စေလူကြီးဖြစ်စေဒါ victim မှာပဲတားကောင်တွေဖြစ်ကြရတော့ဒီမူရစ်ဆေးဝါးရဲ့တားကောင်ဖြစ်ကြရတာပေါ့နော်သူတို့ကတကယ်တော့ပြည်မှုကျူးလွန်နေပြီနဲ့သူတို့ကကြီးဟိုဒီအကြမ်းတွေစတယ်ပြီမဟုတ်ဘူးအဲ့တော့အဲ့ဒီဟာတော့ဥပဒေကမလုံတော့ဘူးညကျွန်တော်လည်းနောက်ပြီးတော့ညှတာမှရှိတယ်ကျွန်တော်တို့ထင
်ဟုတ်ကဲ့ဆိုတော့အခုကျွန်တော်တို့ဒီမှာဆွေးနွေးပွဲကိုဒီ Facebook ကနေတချို့မှတ်ချက်ပေးနေတယ်ရှိပါတယ်အခုဟိုတူဦးကဆိုရင် Riot Tony ဆိုတဲ့ account ပိုင်ရှင်မှာသူကတော့အရင်များတဲ့ထင်ပါတယ်လူတစ်ယောက်အနေနဲ့အရင်နှစ်နာပါတယ်ခင်ဗျားတဲ့ဒီပုံမှန်ကိုပြောင်းလဲတင်ပါတယ်ဆိုပြီးတော့သူကလည်းမှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဆရာဦးတန်ခွန်ကိုလည်းဟိုမေးခွန်းတစ်ခုပြန်မေးချင်ပါတယ်ဆိုတော့အခုဆရာဦးတန်ခွန်တို့ကဒီဟိုသူအထူးသဖြင့်ကချင်ပြည်နယ်မှာအဓိကထားပြီးတော့ပေါ့လေမွေးဆေးဆွဲဟိုလူငယ်တွေကိုဟိုစေပြဖို့ဆိုပြီးကျိုးဟိုကုညီပေးနေရရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးတန်ခွန်တို့အတွေ့အကြုံရပါလေလူငယ်တွေလို့သုံးဆွဲသူတွေကြားထဲမှာဒီလိုဟိုပြည်နယ်စီရင်ခံရတာတွေနဲ့ပတ်သက်လို့လည်းဦးတန်ခွန်တို့ကိုယ်တိုင်လည်းဟိုထိတွေ့ဆက်ဆံနေရတဲ့လူတွေလူငယ်တွေကြားထဲမှာရှိမှာပဲဆိုတော့ဒီလူငယ်တွေအနေနဲ့ဒီလိုပေါ့လေနှစ်ရှစ်ထောင်နဲ့အဖြစ်ပေးခံရခြင်းအဖြစ်နောက်ဆက်တွဲအနေနဲ့ဘလို့အခက်ခဲတွေဥမာဘလို့ပြဿနာမျိုးတွေလူမှုရေးပိုင်းအရာကြုံရတာမျိုးတွေများဆရာဦးတန်ခွန်တို့တွေ့ခဲ့မြင်ခဲ့ရတာရှိလားခင်ဗျာ
သူရဲ့တွေ့ကြုံရတော့ဒီထောင်တန်းအဲချမ်းမပြမဟိုစာရိတ္တစိတ်ဓာတ်ဒီတန်ကောင်းလာတယ်နောက်ပြမဒီမွေးဆေးဝါးမတုံးဆွဲတော့ဘူးပြတ်သွားပြီဆိုတဲ့ဟာဒီကမရှိဘူးမတွေ့ဘူးဖြစ်နေတယ်ဆိုတော့တစ်ဖက်မှာသူလုံဆောင်ရမှာကအဲဒီမွေးဆေးဝါးချစ်ကြုံဘဝမှာရောက်နေတဲ့လူဒီကိုအထူးသဖြင့်လူငယ်ဒီကိုအဲ့ဒီချစ်ကြုံဘဝကနေပြမလုံမြောက်နိုင်အောင်ဒါသူဘလူနီလာနဲ့ဒါသူပြည်သူဒီသူရရောအာလူအဖွဲ့စည်းဒီအလုံးကဘလူဝိုင်းဒီမှာကူညီပေးရမယ်ဆိုတဲ့ဟာကိုဒါသူစဉ်းစားမှလုံဆောင်ဖို့လူပြည်သူဒီဆိုအခုကကျိုးရဲ့စစ်ကြုံရကဒီအဲ behavior change ဖို့လိုတယ်ဆိုလိမ့်မယ်ချင်းချင်းနိုင်အောင်ဒါသူစင်တာဒီကိုအများကြီးဖွင့်ပြီးမှကျင့်တဲ့ကြလေသူတို့ကိုကိုကြီးစင်စားဟိုဖိန်းလို့ပေးနိုင်တော့အာညာကြီးဒါကောင်းလာတဲ့နေသားရှိပါပဲအဲ့တော့ဒီအဲဒါဘေးဘင်းက ကိတာဆိုတာကထောင်တန်းပေါ့လေထောင်တန်းအခုဒီချက်ပြီးတော့လူပြောက်ကဆောင်းလာဟိုဘကောင်းတာဘူးဒီထောင်တန်းကလေဒီဟိုသူဒီဆက်ပြောက်ဒါဆိုစဉ်းစားပြီးမှလက်ဆောင်ဖို့လူတွေတော့မြင်တယ်ဟုတ်ကဲ့
โอเคเซลตังก็ซุนิยะเจซุบาสรุปเราที่ซุนิวะด้วยก็ปาวนซุนิโบเราก็สะตวยท้าได้ดูแล้วใช่ป่ะตูก็เราโกซ้ายอองจอซ้านဖြစ်ပါတယ်โกซ้ายอองจอซ้านซุนิญินาပဲဖြစ်ဖြစ်เมี้ยญญินาပဲဖြစ်ဖြစ်ซุนิနိုင်เมี้ยญနိုင်มาเลยครับเนี่ย
ဟုတ်แกโกนี่โกมอญองทองฉะว่าได้เกิดการปัดได้ตะเกเรนั้นก็တော့มอญองบักมามาบ่าวุโตตรองနိုင်งานมาရှိနေတဲ့บุรีเสวาทางကြီးတွေကညမရတဲ့ဖွဲ့တယ်မနေနိုင်နိုင်ပါဘူးတို့ရှူတဲ့ဆိုင်တဲ့လူတွေပဲလက်ဝဲရရှိသူတွေပဲဆမ်းပြီးတော့မှခေါင်းနာအမှုကြီးကြီးပေးရညာအချို့ဆိုရင်ညာကွန်တေနာကားကြီးတွေနဲ့မိရတော်မှာပဲတို့ပိုင်ရှင်မဲ့ဆိုပြီးဖြစ်သွားတယ်တို့မြန်မာနိုင်ငံဘတော်တိအခြေအနေဆိုးသွားတယ်ဆိုတော့ကြာလာရင်မူရစီဝါနိုင်ငံဖြစ်ဖို့အသာသာတော့95ရာခိုင်နှုန်းတော့ပြေးကြနေပြီလို့ကျွန်တော်ပြောပြချင်ပါတယ်ဗျာဟုတ်ကဲ့ပြေးနေရတယ်ပါလေဗျာ
โอเคကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်တစ်ခုပေးထားတာလည်းတွေ့ပါတယ်သူကလည်းစောစောဒီဟိုတယောက်ဆွေးနွေးတာတွားချင်တဲ့ခက်ဆင်ဆင်မှာသူကတော့ Sander Twee ဆိုတဲ့ account ပိုင်ရှင်မှာသူကတော့အဓိကကတော့ရောင်းဝယ်သူတွေကိုမကင်တွင်နိုင်တဲ့ပြဿနာကပိုဆိုးနေတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးရဲ့ဒီ Facebook page မှာလည်းဒီမိုးရစီဝါတက်ဖြည့်ရေးမှာထုတ်လွှင့်မှုအပိုင်းကိုနှင်းနှင်းမှုအရေးကြီးတယ်ဆိုတော့သူကထောက်ပြပါတယ်ဆိုတော့အခုကကျွန်တော်စီမှာဒီတမယိုးကြဘင်းပြူတို့စေးချောက်တို့လို့မိုးရစီဝါတွေမကပါဘူးတကယ်တော့ဟိုဒီအခုမောရင်ကိစ္စမှာဆိုရင်လည်း Ice မိတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ Ice တို့စိတ်ချွာစေးပြားတို့လို့မိုးရစီဝါတက်တွေလည်းမြန်မာနိုင်ငံမှာပို့ပြီးတွင်ချဲလာနေသလိုအလွယ်တကူရနိုင်တယ်ဆိုပြီးတော့လည်းသတင်းတွေကြားပါတယ်ဆိုတော့ဒီမိုးရစီဝါတက်ဖြည့်ရေးကိုကျွန်တော်တို့ကြိုးပမ်းတဲ့နေရာမှာပေါ့လေတုံးဆွဲသူတွေရော့ကြဖို့ကပို့ပြီးတော့များအရေးကြီးသလားဒါမှမဟုတ်ထုတ်လုပ်မှုတွေကြာစင်းရေးပို့အရေးကြီးသလားဘယ်ပန်းကပို့ဦးစားပေးဖို့လိုသလဲဆရာ
အဓိကတော့ထုတ်လုပ်မှုပိုင်းကဒါဟိုဒီထုတ်လုပ်ရတဲ့လူရှိလို့တုံးတာပေါ့နော်ဟိုတုံးတဲ့လူမရှိခင်တည်းကထုတ်လုပ်မှုကအရင်သာတာပေါ့နောက်တော့ခုကခုနကဟိုဆရာတက်ပြောတဲ့လူပေါ့နောက်ဒီကျွန်တော်တို့ကမြို့စီဝါနိုင်ငံဖြစ်လို့ဆိုတာအတော်ဆိုးရင်ကြီးအောင်တယ်ထောင်ဒီမှာအကုန်လုံးပြည့်စံနေတယ်လေးပုံသုံးပုံလောက်ကမြို့စီဝါကိစ္စတွေကြီးပဲစားကောင်ဖြစ်နေကြတာပေါ့ဗျာခုနကနောက်ဒီတက်မှပြောတဲ့လူပေါ့ဒီကျွန်တော်တရားစီရင်အပိုင်းပြောတဲ့အခါကျတော့တရားရုံးမှာစက်သိမ်းသွားတယ်ပေါ့နော်တရားရုံးမပါရင်ဥပဒေကြည့်တဲ့ legislature ရတယ်တရားမျှတတဲ့ဥပဒေကြည့်လို့လိုတယ်နောက်တစ်ခါခုနလိုဒီဒုံဒီတောက်တောင်းဝင်ယူတဲ့လူတွေကလည်းတိတိကျကျနေနေမှုလူတာပေါ့ဗျာဒီတန်နဲ့ချီတဲ့ကားကြီးတွေကိုတိုင်ရှင်ရှိတဲ့ဝင်းကြီးမှာတွေ့ရတော့မှတိုင်ရှင်နဲ့ဖြစ်ရတယ်ဆိုတော့အင်မတန်မှအားအသင့်ပွဲကောင်းတယ်ကနော်ဒါအဲ့ဒါလောက်ကြီးဒါမဟုတ်ပါကြလားမဟုတ်တာဗျာတကယ်တိုက်ရင်ဖြစ်ပါတယ်ကိုမလိုက်နိုင်လည်းအင်တာဗျူးအလိုက်ပေါ့ဗျာနောက်ဆိုကျွန်တော်တို့တော့မလိုက်နိုင်တော့ပါဘူးဒါတစ်ပါးလုံးကိုကြီးကြီးပါတယ်ဆိုတော့ဒါကလက်ခံနိုင်တဲ့အကြောင်းမျိုးမဟုတ်ဘူးဗျာအဲ့ခါကျခုနလိုပေါ့ဗျာပြောကြတာဖြစ်တာပေါ့ဒီလိုတုံးဆွဲတဲ့လူတွေကိုဒါကြားနှစ်ပြားသုံးပြားလေးပြားတို့လူတွေကြတော့ဟုတ်လားတဲ့နဲ့တဲ့တဲ့နဲ့တဲ့ကျိုးနဲ့ချပြီးတော့တန်နဲ့ချီပြီးတော့ကားလိုက်ပြင်သွင်းလာတဲ့ဒီမဖမ်းနိုင်ဘူးပြီးတော့ထုတ်ထုတ်မှုဖြည့်အရင်ဆုံးဖြည့်ရှင်းရမှာဒါပဲကြာကျွန်တော်တို့ကခုကပြည်တွင်းစစ်မှလည်းပဲမူရစီကပတ်သက်နေရဲ့နောက်တခါအခုကရခိုင်ကိစ္စဆိုရင်ကိုမြန်နိုင်ရဲ့စီမံကလိလာလို့ရှိရင်အဲ့ဒါဘာသာရေးလူမျိုးရေးပြည်ပကတက်တဲ့မဟုတ်ဘူးမူရခိုင်နေတဲ့တိုက်ပွဲတွေပတ်သက်နေတယ်ကျွန်တော်တို့တွေ့ရတယ်ပြီးတော့ကြေကြေပြန့်ပြန့်ဖြစ်နေတဲ့ဘူးစုဟာကိုဒီကလေးရာလူသားရေးတာဝန်လူကြားကောင်းဒီရဟာလေးကိုကိုကားနဲ့တက်ကြည့်ကြတော့ဘုံပဲနဲ့တကယ်ထိုးကြည့်ကြည့်လေလို့ရမယ်။နောက်ကွန်ဗနတီပြေပေါ်ကြဒူလူကြီးကပါဝင်လာအောင်ဒူလူကြီးကိုလှုပ်ဆော်ပြီးတော့ဟိုစိုက်စားဖို့ပြိုင်ပွဲလေးလုပ်ခိုင်းပြီးတော့မရဘူး။အကြောင်းမှလည်းပင်အရက်ထဲမှာလည်းဒီလိုတရားတွေသိနေနိုင်အောင်လုပ်ဖို့စိတ်လို့နေပြီ။ဇာမန်ကြီးလက်ဒီမှာပဲကြည့်တော့ရောင်းတယ်မူကြီးကရတဲ့အနေအထားမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကရှိနေဆိုတော့ဒီရခွန်းနဲ့ဆက်သွယ်နေရတော့တရားရုံးမှုကြီးနဲ့တွေ့နေရတယ်။အဲ့တော့အဓိကအကြဆုံးကတော့ထိုးထုတ်ပြီးအရင်အမြင့်ပြည့်ချေမှုနဲ့ကပိုအဓိကကြရတယ်
။ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးတန်ခွန်ရဲ့အမြင်ရောခင်ဗျာတုံးဆွဲသူတွေရှော့ချဖို့အရေးကြီးတာဒါမှမဟုတ်ထုတ်လုပ်မှုတွေကြာစင်းရပို့ပြီးတော့ဦးစားပေးတင်သလားအခုချိန်မှာဘယ်အားပုံများအရေးကြီးနေမလဲ
။ကျွန်အမြင်ရဆိုရင်ဒါနှစ်ခုလုံးကအရေးကြီးတယ်လို့မြင်တယ်။အထက်မှာဒီထုတ်လုပ်မှုကိုသူတို့ဟိုနေနေနိုင်ဖို့လေဆိုတယ်တော်ဥပဒေရရောဟိုအဲရေးယူဒီမှာဒီနေနေမှုတော့ဒီထုတ်လုပ်မှုအပိုင်းမှာဒီရောချနိုင်ဖို့အတွက်အပြည့်လာနိုင်ဖို့အတွက်ဆိုရင် 昨天的那套血光是你就是心啊那套血血你切上五米个也一把的把的六米的然后就我不变不变不变奶妈啊打住母一些话出路母母出嫁呢拉奶妈六米的里然后的配马你风水母母的打住个哦，说啥呢？我那时候农家嘛，是的。说为了你，你会农家里头，那时候这些秘密，真正这些那时候农场不努力，他怕嘛？你平水的路里头，平车飞的农家里，我们也农家里来，那时候这秘密，啊，阿龙农场的嘛，外屋农场嘛，他怕。这片马来的，我也希望中水木就在那梅路面的。说，有点那个，那库斯龙个遗迹，那库斯龙古那时候怎么建的？那时候，阿种可在我你们在刚刚那个那时候路上铺路的路面吧嘞 ？OK。
OK， 下午听我说你来接受吧。今天喽 ，email、Facebook 点的嘛，这里铺你来来洗吧，这里。好，那 email 呢？今天喽铺出来三十号嘞，今天嘛破片背景嘛，都话喽，五点五吧。那边伢先留言了，没事话另外对新闻呢，那些他们出来的都蛮好吧嘞，他们明天再看你呀吧嘞，五月一第二用个出来吧嘞，谁不老米？另外对新闻，明天来人了，杨家龙啊，另外他新闻批的对，古路他们明天出来的吧嘞，第二用白伢喽，电脑嘞不嘛特地出去三。虽然偷查的有几笔送票查完的，都到第二所破事批的爷爷屋里也是会看看那个爷爷吧，爷爷爷个嘞，对查六通六年的你破事批，没有提早批了我，屋里个事事批没有第二的你嘛，爷个批没了都没判了我，屋里用个嘞，第一没批下完的爷个，第二看我六破将批完没，没有事的喵喵没批，第二看没了了，爷爷算上一个嘛，目的里面听嘛爷爷，我嘛年的苦也。高古龙呢嘛，他的家里个米的，没有是米阿皮阿米啊，半些没事咯。生产时啊，没工偷时啊，皮阿不皮阿的，也算目前的，我普通的那个嘞，偷年年的嘛呗。啥个嘞个，阿奶奶的母里有，用电脑底下用个嘞，汤吃了牛嘞，皮了奶嘛嘞，是比多阿姨吧嘞。是咯，第八年呢，把他们脑袋整了咯，没跟皮上做阿呗，毛扎的那嘞，被啥子上被啥子洗吧的，没事我们把皮阿被忘个面。
这段阿正的阿本地内陆挖了偏爱的北美人空沙个乌空沙片大片了，北美人老实很个 ，A R 里面也乌港乌一块没 ，A 下沃也公们的半身片大开吧嘞，大片人呢改变了北阿季节赛表透露你的，某文就能得有这个把马牛呢入围的片大加拉瑞哈，所以说呀，说说了他比得伊呢，第二是伊蛮难的个，阿片话天朝差别了，某一些话阿面片带片一台。人家一个啥怪车穿路嘞，以为这的长路呗有啥米吧嘞？啊，听山中阿罗某一些话，阿奶奶东山都嘞个潘子比罗，那些桃南人吃麦加白麦路，啊，直接偷路骗去都嘞个罗，别死嘞个他东山比罗，这一看嘞潘麦米的天里吧呗，人家讲的回来个，家嘞个阿爹吃一顿吃回来了嘛，家内别死的米嘞，这一看阿出边路苗的说了嘞，皮嘞一包白皮都干嘛用钱没事家罗吧乌？第六目标的热内亚人共南部也没事吧？第内亚马苏亚内内第二是也蛮难过，文耀没说拍起木路看有差别没？第二位的苏木也亚内内的那些青年马罗，第二位的苏木也第二部呢？曼干内第二是也是内普通老婆一转，嘉文上月的内目标没有的马罗，文的内路有啥米吧嘞？他妈嘞，比杜的也不包上月木的，不摸阿高拉内内路。所以来呀，把嘞，看伢路其他把嘞先。
OK， 接着吧，然后毛泽东那美国人批评说吧，说了，今朝的某些话都呢都有激烈的批评，批评的起码的，剩下谁家的单的起米啊的，米员们来办些么批评的，说了天天的不得了，不会么家的有，今朝啥人嘛，天下对呀吧，说了是啊，我等单位今朝的某些话代表嘛，说说多大些的啥人嘛，投票的路过嘞。阿内杰的阿弟，乌里爷阿白嘛，乌里比阿坦达的乌里爷阿内杰啦，他们乌里有少少阿妹徒弟，单位系列徒弟阿内杰啦，白白呀，这个阿内尼阿里些。
单位系列白阿这个阿内啦呀，乌里阿罗乌家家里阿潘阿妹家，你把伊大我们，我们底家的家他家的西巴的，我七个系列的比我嘛，我三三小七的的比我嘛，他可能阿比阿在某阿孙女家的不， ီလိုဟိုကားကြီးကိုကားကိုတော်ထဲမှာဒီကားနဲ့ပြီးရဟာတိုင်းရှင်နဲ့ဖြစ်ရတယ်လို့ဟိုနားပါတော့ဒါမတွေ့ဘူးနဲ့ဒီလိုပဲပြောရတယ်ဆိုတဲ့ကိစ္စကြီးကအဲတော့စိတ်ကြက်ဆရာကောင်းတဲ့ကိစ္စတွေဖြစ်နေတယ်ဒီမူရစီဝါကိစ္စဟာအမျိုးသားရေးကိစ္စဖြစ်တယ်ဆိုရင်ရဲ့ညာလည်းမလုံတော့ဘူးဆိုတာမှန်ပါတယ်လုံလုံးနဲ့အင်အားပြည့်အောင်ဖြည့်ရမယ်လေဘယ်မှာကမူရမူရနာကိုတဲ့ကိုပြည်ဆိုရာဒါရင်ပြည့်ကြအဖွဲ့တွေဖွဲ့ပြီးတော့ဒါမျိုးနဲ့နှိမ်နင်းပြီးတော့ဗိုလ်ပိုင်းတင်းနေလို့လုပ်တယ်နဲ့အဲ့တော့အဓိကတော့ကျွန်တော်ထုတ်လုပ်တာတွေနှိမ်နင်းမှုထုတ်လုပ်တာနှိမ်နင်းမှုဆိုတဲ့အတွက်သုံးဆတာချော့တာကအရေးမကြီးပြောရမှာပေါ့အဓိကအပြင်ထုတ်လုပ်တာနှိမ်နင်းမှုတွေအဲ့လိုနှိမ်နင်းတဲ့နေရာမှာဒါတွေကိုကန်တယ်ဆောင်ရွက်တဲ့လူမျိုးတက်ဖွဲ့ရာအရေးကြီးဆုံးဖြစ်တယ်ရအကြီးတွေလည်းပြည်ရည်တွေလည်းများရမယ်အကြီးချင်းလည်းပြည်ပြီးရမယ်အဲ့တော့ခုနဆေးရမိကုန်းကိုပြောရရင်တော့ဒါဥရီကြီးတွေအဖွဲ့ကြီးတွေရဲ့ကချုပ်ရင်းနေတာဗျာဥရီကမှားတာမဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတန်ကုန်းရဲ့အမြင်ရောခင်ဗျာ
အလုံးအားနေတယ်လို့မြင်တယ်ဆိုတော့ဥရီကိုခံတွေ့တဲ့လူဒီပဲအားနေတယ်လို့ဒါတို့ပြည်သူလူထုအနေနဲ့ရောဥရီကိုနားမလည်တဲ့အဒီလေအများကြီးရှိနေတဲ့သဘောဖြစ်တယ်။ဆိုဒီမူရဥပဒေကိုဒါအလုံးနားနေပြီးမှဒီဥပဒေလမ်းကြောင်းအတိုင်းသာသူမဒါအလုံးဒီလူထုအလုံးလုံဆောင်သွားမယ်ဆိုရင်ဒါအများကြီးအောင်မြင်နိုင်မယ်အနေထားရှိပါတယ်။ဆိုပြောချင်တာကသဘောကမူရစေဝါဆိုရင်အလုံးကကြောက်နေကြတယ်ဟိုကိုနဲ့မဆိုင်တယ်လို့လိုပဲဖြစ်နေတာရက်ွက်ကြီးမှလည်းအဲ့လိုပဲဆိုအဲ့တော့အဲ့လိုမျိုးအနေထားရှင်နေမှာတချို့ကလှုပ်ရှားသွားတဲ့ပုံစံမျိုးဖြစ်နေတာပေါ့လေဆိုအဲ့တော့ဒါကိုပြန်ပြမဟိုလွမ်းချုံပြောသုံးတတ်မယ်ဆိုရင်မဟာဗျူဟာနေနဲ့ဟိုပြောရမယ်ဆိုရင်ဒီစနစ်နဲ့သွားမယ်ဆိုရင်ဘယ်တော့မှဒီမွေးစီဝါချို့ကြအဲယောလာနိုင်ဒီအကြောင်းမရှိဘူးလို့အဲ့လိုမြင်တယ်အပြောချင်တာကဒီအခုစနစ်နဲ့မသွားဘဲနဲ့ဒီစစ်မှန်တဲ့ဖေဒရယ်ဒီမိုကရေစီစနစ်နဲ့သွားမယ်ဆိုရင်လူထုအလုံးရောပါဝင်လာမယ်အဲတိုင်းပြည်ရဲ့နိုင်ငံတော်အကောင်းဆုံးအတွက်ဆိုရင်လူထုအလုံးရဲ့ပါဝင်မှုနဲ့လုံဆောင်မယ်ဆိုရင်အဲဘယ်လိုမျိုးအလေဖြစ်လာမလဲဘယ်လိုမျိုးဟိုကျက်တနာဖြစ်လာပြီးဒီလူစုအလုံးနဲ့ဝိုင်းပြမလုံဆောင်မယ်ဆိုရင်အလုံးအောင်မြင်နိုင်မဲ့အခြေအနေရှိပါတယ်အဲဒါကြောင့်မဟာဗျူဟာအရာပြောရမယ်ဆိုရင်ဒီအဲစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုအများဆုံးကြောင်းလေးနိုင်တော့ဖြင့်ဝီစီဝါအဲရှော့ချပြမဝီစီဝါကင်းစင်တဲ့တိုင်းပြည်ကြီးဖြစ်လာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့
ဟုတ်တက်ဆန်တိုင်းဆိုသလိုပဲပေါ့လေကျွန်တော်တို့ဒီအိန္ဒိယထိုင်းနိုင်ငံမှာဒီလာထဲမှာပဲဒီစေးကြောက်ကိုစေးဝါဖြစ်နေသုံးဆခွင့်တရားဝင်ခွင့်ပြုပေးလိုက်တဲ့တဲ့ရင်လဲကျွန်တော်တို့ကြားခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်တို့ဒီလိုဥပဒေရေးရအရာပေါ့လေပြည်ရင်ပြောင်းလဲရေးအပိုင်းနေမှာနောက်ထပ်စဉ်းစားတင်တာတွေရောဘာတွေများရှိအောင်လဲဆရာ
အဲ့လိုပေါ့ဗျာဟိုခုကစေးဝါဖန်တယ်ဗျာဟိုစိတ်ကြွားစီးတွေဟုတ်ခဲ့ဟိုဒီတော့စေးနဲ့တဲ့ပြီးတော့ဖြစ်တော့ဟိုကျွန်တော်ထင်တယ်ကတချို့နိုင်ငံတွေမှာရှင်းသုံးတာရှိတယ်ပတ်ဖို့ပင်ခိုင်းပြီးတော့လေဟိုမူရစီဝါကိုအတိုက်တာနဲ့သုံးချောက်ခွင့်ပြုတာမျိုးရှိတယ်။အဲဒီတတိယရောဖြတ်တာပေါ့ဗျာကျွန်တော်တို့ဆေးဖြတ်ဆေးုံနေပါလေစိတ်ဆေးုံနေပါလေပဲအဲ့ဒီစနစ်မျိုးတွေသုံးပါလေ။အဲ့ဒီလိုပူပေါင်းလုပ်ဆောင်ပြီးတော့ဥရီပြင်းလို့လိုတယ်။နောက်တစ်ခါခုနကဒီတည်းပြင်းမှုကြီးတန်းတိချတဲ့နေရာမှာသူကပမာဏကိုသူကကန့်တတ်ထားတယ်ဗျာ။ကန့်တတ်ထားတယ်ဆိုရင်ဟိုပင်လဲရထားတာနဲ့ကြောင်းမှုနဲ့ကသိမကွာဘူးလို့ဖြစ်နေတော့ဥပမာခုမိုးအောင်ဖြစ်တဲ့ဟာမျိုးပေါ့ဗျာဆိုတော့ဒါမျိုးတွေကအများကြီးတွားကြတာပေါ့ဆိုတော့အဲ့ဒီအတိုင်းတာပမာဏဟုတ်တယ်ပြန်ပြီးတော့တိုင်းရှင်ဖြစ်နေဒါရောင်းဖို့ဟုတ်ပါမလားဒီလောက်တူဆိုတော့အဲ့ဒီဟာကိုဒါလည်းကြေတော့မူလသူ့ထောက်ပြကုသလေးဤစီဝဥရိယာတွေကြွားပြအဲ့စဉ်းစဉ်တော့ပြင်းလာတာပေါ့နော်ပြင်းလာအခုချိန်နေကြတော့အဲ့ဒီမဖြစ်တဲ့နေ့ဒီကံတွေကြွားဒီငယ်လေးတွေပေါ်မှာသိပြင်းထန်ပြီးတော့ခေါင်းဆိုတာလဲကျွန်တော်တို့ဘဝနဲ့ရင်းပြီးတော့တွေ့တဲ့ဟာအရာတင်တော့တခုလေးကိုတခုကြီးဖြစ်အောင်တခုကြီးကိုဓမြဖြစ်အောင်ပြီးကျင်တဲ့နေရာမျိုးတွေဖြစ်နေတော့အဲ့လိုဒီလူငယ်တွေထောင်ထဲထည့်လိုက်တဲ့မြို့စီကနေဟိုပြက်လဲပြက်ကောင်းရင်လည်းပြက်မှာပေါ့ဗျာဘာမှထုထုပြူကောင်းလာကြမရှိနဲ့လက်စားကြည့်လို့ဖြစ်တော့ဥပဒေကြီးမှာအဲ့ဒီလူပေါ့ဗျာလူကြီးရှုတော့မှပေါင်းစပ်ပြီးတော့ဖြစ်နေတဲ့အနေအထားတွေကပြင်းပြနေတယ်ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်အချုပ်အနေနဲ့အချိန်တစ်မိနစ်လောက်တော့ကြာမှသေးတယ်ဥတန်ခွန်အနေနဲ့ရောလက်ရှိကျွန်တော်တို့ဥပဒေရေးအပိုင်းမှာပဲဖြစ်ဖြစ်လူမှုရေးအရာပဲဖြစ်ဖြစ်ပြင်ဆင်တင်တာနောက်ထပ်ဟိုပေါ့လေအကောင့်ထဲပေါ်တင်တဲ့အစီအမံတွေအစိုးရဘက်အနေနဲ့ပဲဖြစ်ဖြစ်ဟိုလွှတ်တော်ဘက်အရာပဲဖြစ်ဖြစ်ဘာတွေလုပ်ပေးစေချင်တာတွေများရှိလဲခင်ဗျဟု
တ်ကဲ့သူဒီဥပဒေလမ်းကြောင်းကနေပြီးမှဥပဒေမှဒီလူထုပါဝင်နိုင်မဲ့လူထုအကောင့်ကောင့်နဲ့ပါဝင်နိုင်မဲ့ဥပဒေလမ်းကြောင်းကိုဒါဆက်ဖြစ်အောင်ဒါပြုပြင်ကြောင်းလေးဖို့အဲလူတွေလို့မြင်တယ်အဲ့ဒါတစ်ခုနောက်တစ်ခုကဒီဒီလူတို့အနေနဲ့ရောဒီအဲသူ့ရဲ့ community ထဲမှာအဲမျိုးရွာရက်ွက်ထဲမှာဒီမျိုးစေဝါအန်ဒီဟိုကာကွယ်နိုင်အောင်ဒီ community ဒီစနစ်တကျဖွဲ့စည်းပြီးမှလူသားရေးတာဝန်ပြရအနေနဲ့အားလုံးလှုပ်ဆောင်ဖို့လေ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးတန်ကွန်ရှင်နေကြီးဦးသိန်းသန်းကိုကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောက်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုလိုမျိုးဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးဖို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရေးသားအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-2-32-382-555လေးဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြမှာပ
ါအမေရိကန်မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးထူထောင်ထားတဲ့အသုံးစည်းနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာဒီမိုကရက်တစ်ကိုပြစ်တင်ပြောဆိုလိုက်ပြန်ပါတယ်တရိုင်းတိဆောက်ရေးအတွက်ဒီမိုကရက်တို့ဘက်ကသဘောမတူတဲ့အချက်ကြောင့်နယ်စပ်လွေးမှုကြီးကြပ်ရေးစခန်းမှာထိန်းသိမ်းထားတဲ့ဂွာတီမာလာနိုင်ငံကကလင်ဦးသိမ်းဆုပ်ခွင့်ရတဲ့ကိစ္စမျိုးဖြစ်ပေါ်လာတာလို့ပြောဆိုပါရယ်တိုင်းတိဆောက်ရေးအတွက်သဘောမတူညီနိုင်တာကြောင့်အမေရိကန်အစိုးရရန်ရတချို့ရက်ဆိုင်ထားတဲ့ရှေ့ရက်ထက်ကိုရောက်လာချိန်မှာပဲသမ္မတထရမ့်ကအခုလိုပြောဆိုလိုက်တာပါတခါအစိုးရရန်ရတွေရက်ထားရတဲ့ကိစ္စကိုလည်းဒီမိုကရက်လွတ်တော်အမတ်တွေဘက်ကစပြီးတော့လှုံ့ဆော်တင်တယ်လို့စနေနေ့မှာပဲသမ္မတထရမ့်ကTwitterမှာရေးပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတရုတ်သမ္မတရှီကျင်းပင်နဲ့ဖုန်းအကြာကြီးကန်ကောင်းပြောဆိုခဲ့ပြီးတော့အမေရိကန်နဲ့တရုတ်ကုန်သွယ်ဆက်ဆံရေးမှာတိုးတက်မှုတွေရှိတဲ့အကြောင်းစနေနေ့မှာပဲထရမ့်က Twitter မှာရေးပါတယ်2018တနေ့လုံးနေပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ထိုးနေခဲ့ပြီးတစ်ဖက်နဲ့တစ်ဖက်ကုန်သွယ်ခွန်တွေဘီလီယံနဲ့ချီပိတ်ဆို့ထားခဲ့ကြတာပါဒီဇင်ဘာလတရနေ့တုန်းကတရုတ်နဲ့အမေရိကန်သမ္မတတို့နှစ်ယောက်တွေ့ဆုံခဲ့ပြီးတော့ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုနှစ်ဖက်စလုံးကသဝက်စီလျှော့ဖို့တဘောတူခဲ့တယ်လို့သဘောတူညီမှုအစ်တွေကိုလည်းညှိနှိုင်းခဲ့ပါတယ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကွန်ဆလရီဇန်နဝါရီလအတွင်းတွေ့ဆုံမှုရှိပေမဲ့တွေ့မရက်အတိအကျတော့မထုတ်ပြန်သေးပါဘူးရှီမင်နိုင်ကဟိုဒိုက်တာစိတ်ကမ်းမျိုးကနေဟူဒီသဘုံအုပ်စုတွေစတင်ထုတ်ခွာနေပြီလို့ကုလသမဂ္ဂအရာရှိသူကစနေနေ့မှာပြောပါတယ်ကုလသမဂ္ဂကနေကမကထားလုပ်ပြီးတော့ဆွီဒင်နိုင်ငံမှာဒီလအစောပိုင်းကအပြစ်ခတ်ရစရေးသဘောတူညီထားချက်တွေထဲမှာရှီမင်နိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဟိုဒိုက်တာမျိုးကိုလှည့်လို့ဖို့လဲပါပါတယ်အခုလိုသဘုံတက်တွေဆုတ်ခွာနေတာ၄နှစ်ကြာရှီမင်ပြည်တွင်းစစ်ကိုအဆုံးသတ်စေမဲ့သဘောတူညီမှုတွေထဲကအချက်တစ်ခုလည်းဖြစ်ပါတယ်ပြည်တွင်းစစ်ပွဲကလအတွင်းအီရန်တို့ကြောထောက်နှောက်ခံပေးထားတဲ့ဟူဒီသဘုံတွေနဲ့ဆော်ဒီအာရေဗျဦးဆောင်တဲ့ညွန်ပေါင်းတက်တွေကြောထောက်နှောက်ခံပေးထားတဲ့ရီမင်အစိုးရတပ်တွေထိတ်တက်ရင်ဆိုင်တိုက်ခိုက်နေကြတာဖြစ်ပါတယ်ဟူဒိုက်တိုင်းမြို့မှာတပတ်အကြာအပြစ်ခတ်ရဆက်ပြီးတဲ့နောက်တပုံတွေစတင်ဆုတ်ခွာလာတာပါတပုံတွေဘလောက်ဝေးဝေးဆုတ်မလဲဆိုတာနဲ့စေကံကိုဘယ်သူထိန်ချုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမာယီတန့်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ဒီကနေ့မနက် 6:00 ကနေ 9:00 ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.